င်၉၈၈ခုနှစ်မတ်လ၁၃ရက်နေ့ကရန်ကုန်စစ်မှုတပ်ကတို့ចောင်းသားကိုဖုံးမော်နဲ့ကိုဆိုးနိုင်တို့ကြာဆုံးခဲ့ပြီးတပါတီအုပ်ချုပ်ရေးစနစ်အောက်ကနေရုံထွက်ဖို့ចောင်းသားလှုပ်ရှားမှုကြီးစတင်ခဲ့တဲ့ဖြစ်ရဟာဒီကနေ့၂၅နှစ်ပြည့်ခဲ့ပါပြီ။အဲ့ဒီတော့ကဘာတွေဖြစ်ပျက်ခဲ့တာလဲ။
အမမမရှိတဲ့တာဝန်ရှိပုဂ္ဂိုလ်ကလည်းဘာကြောင့်လဲမသိဘူးသူကသူမိချိုလိုက်တဲ့နေစာအဲ့တော့ကျောင်းသားကနေပြီးတော့တမမမမိချိုတယ်ဆိုတော့အထင်ကျွန်းနဲ့ရက်ွက်ကလူတွေလည်းဒေါသထွက်သွားပုံရပါတယ်အဲ့ဒါကြောင့်မလို့အပြန်အလှန်ခဲနဲ့ပြစ်ကြပြုတ်ကြပေါ့ဗျာအဲ့လိုအပြန်အလှန်လေးဖြစ်နေကြတာအနိုင်ဝက်လောက်ကြားတဲ့အချိန်မှာလုံလင်းရဝုန်းဝုန်းလူရောက်လာပြီးစိတ်မချလာဘူးကြာပြီးတော့ရောက်လာပြီးတော့ရင်းနဲ့လူစုကိုထိုးခွေတာပေါ့ဗျာအဲ့လိုလုံနေတဲ့အချိန်မှာဟိုမျက်ရည်ပုံ50လုံးနဲ့နည်းနည်းအကြာလာတော့တာပါဟိုတော်တော်ဆက်တာဗျာမျက်လုံးချင်းဒါပေမဲ့ရီးကိုးရီနဲ့ရီးရီနဲ့ကြားထဲမှာပဲအဲ့တမန်တန်ကြီးထွက်လာတယ်။ပေါင်ပေါင်ပေါင်လို့ထွက်လာတယ်။တောင်းအတိုင်းကြီးနေရည်မှန်နေမှန်တဲ့အတန်ကြီးကြားတယ်။အဲ့အဲ့ဒီချိန်မှာကိုကိုမော်တော့ကံစုံးသွားပဲသူကသူရှိပဲလို့မှန်သွားတော့လေ။သူပုံကြသွားတာ။ညတော့ဘုံဝိုင်းထွက်ရ။ဝိုင်းထွက်တော့သူကလည်းကြီးပြီးပါလာတယ်။နောက်ကြောင်ပေါင်ပန်းလားလက်မှန်လားအများကြီးပေါ့ဗျာ။ပြစ်လိုက်တဲ့ကြီးကတော့ကိုလုံးကြီးခေါမော်ကြီးကတမန်တန်တွဲဖို့ပြလာလေ။အဲ့ဒါကကျွန်တော်မနေ့ကမှရှာပြီးမှဒီကြီးကိုတွေ့တာပေါ့။အဲ့ဒီညမှာပဲမှန်တဲ့တောင်းသားတွေပါတယ်လည်းသုခိုးပြီးတော့အော်ဒီအပူလိုက်ကျတော့ကြောရစီရ။အဲ့တော့ကျွန်တော်တို့လက်ဆရာလေးနဲ့ဒီဥစ္စာကိုဆရာလေးနဲ့ချေချင်းပြီးလို့ဆိုပြီးတော့ကျွန်တော်ဒီရင်ကအောင်မှာတောင်းဆိုကြတာပေါ့ဗျာ။အဖြစ်နေတာ12နာရီကျွန်တော်အဲ့ဒါဖြစ်နေ။ကျွန်တော်ငူတဲ့လူကငူဟောဒေါ်လာဖြစ်တဲ့လူကဖြစ်နေတဲ့အချိန်မှာအဆောင်ကြီးကြောင်းသားပေါ့ဗျာ။ဆူပြီးတော့အိမ်မှာပြေးဆုံးနေတဲ့ကိုကိုမော်ရဲ့ဟိုစွကျဲအင်းကြီးပေါ့။အဲ့ဒါလေးယူပြီးတော့ကျွန်တော်တို့ညာရင်းမြင်တဲ့ညီနာမရှိတဲ့အဖေကရှာပြီးတော့ခြေပုံနဲ့အမှတ်သားလေးဒီလူကအောင်မှာကျွန်တော်တို့ထိမ့်မဲ့ memory ပုံကြီးပေါ့ဗျာ။ပုံစံလေးဆောက်ပြီးတော့အဲသူ့ဒီဒီခန္ဓာလေးပါလေးလုပ်ပြီးတော့အိညာပါဘုဟုမောင်ရဲ့ရုပ်လောင်းပုံစံမျိုးလုပ်ပြီးတော့ကျွေးစွနေတဲ့အိညာကိုပြင်ပြီးတော့တော့ចောင်းတစ်ဖက်ပတ်တယ်ပတ်ပြီးငါတို့ចောင်းသားလေးအဲ့လိုဒီပုံကြီးအပါညာပို့ပြီးတော့ကျွန်တော်တို့ဘုံမူကြယူကြအော်ကြပါဗျာ
မတ်လဖြစ်ရကိုအမတ်တရရှိနေတဲ့စက်မှုတက်ကတော့စတုဒ္ဒားနဲ့ចောင်းသားဟောင်းကိုစော်မျိုးအောင်ပြောပြသွားတာပါ ABS ရဲ့ចောင်းသားတက်မတော်မှာလက်ရှိဒီဟုတ်ခထတောင်းယူထားတဲ့ကိုမျိုးဝင်းကလည်းအဲ့ဒီကာလမှာစက်မှုတက်ကတော့နောက်ဆုံးနေចောင်းသားတူပါသူ့အတွက်ကြောင့်ကိုလည်းအခုလိုပြောပြပါတယ်
။မဆလာစနေရနေ့မှာလဖေးရဆိုင်မှာဖြစ်ကလေးတသနာလို့ဆိုခဲ့ပြီးမယ်လည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့မှရေးယူဆောင်ရွက်ဖို့ကျွန်တော်ကြောင်းသားနေတယ်ဇနီးပြတင်ပြခဲ့တယ်။ညာနေ့ပိုင်းမှုချိုလို့ဒီမှာ9နိုင်ရှင်းနိုင်လို့မဆိုကျွန်တော်ရက်ဖက်မှာပြောပြီးတော့ကောင်စီမှာကျွန်တော်တောင်းဆိုရတယ်။အဲ့တောင်းဆိုပြီးတော့မှဖြစ်တော့ကျွန်တော်9နိုင်လောက်ဆိုရင်တော့ကျွန်တော်ဖြစ်တိုင်းရဆိုင်မှုကြီးဖြစ်နေပေါ့။တညာလို့ဖြစ်တာပဲကျွန်တော်မိုးနေထူတယ်။ကိုဖုံးမော်တဲ့အနောက် ID ရဲ့ဒီဘန်းအဝိုင်းနားမှာပဲကျွန်တော်ရှိနေတာပေါ့။အဲ့လိုမျိုးဝေယုံ၃ကားပေါ့ဒီမီးဗုဒ္ဓံကိုကျွန်တော်မခံနိုင်လို့ကျွန်တော်ထွက်ပြေးနေတဲ့ချိန်မှာလူထိတ်တာဖွဲ့ရခြံစည်းယူကြော်ပြီးတော့ကျွန်တော်ကြောင်းဝင်းဝင်ရောက်တိတ်ပတ်ဥတာကြိုးပန်းတာ哦
မတ်လာအေးခင်ဟာចောင်းသားနဲ့အရက်သားတာမန်ခိုက်ရန်ဖြစ်ရာကနေကြီးထွားလာတာလို့အာနာပိုင်တွေဘက်ကအဲ့ဒီကာလမှာပြောဆိုခဲ့ပါတယ်ចောင်းသားတွေဘက်ကရောဘလို့သုံးသပ်မိပါလဲဒါနဲ့ပတ်သက်လို့အဲ့ဒီကာလတုန်းကရန်ကုန်တက္ကသိုလ်မှာဘွဲ့လွန်ပညာသင်နေတဲ့လက်ရှိ88မျိုးဆက်ចောင်းသားကောင်းဆောင်တူဖြစ်တဲ့ကိုပြုံးချိုကအခုလို့ဆိုပါတယ်
ကျွန်တော်တို့1988မှာအဲ့ဒီခေတ်အဲ့ဒီကာလကတကယ်ကိုအမောင်းချထားတဲ့ခေတ်ဆိုးကြီးတဲမှာမုန်းချမှုတွေရှိခဲ့တယ်။နောက်ပြီးတဲ့အခါမှာကျောင်းသားဘဝဖြတ်သန်းပြီးတော့ဘဝရက်တည်ရေးအတွက်အာမခံချက်တွေဆုံးရှုံးနေတဲ့အချိန်ဖြစ်တယ်။အနာဂတ်ကဒီရတည်ကြမှုမရှိဘဲနဲ့တပါတီအုပ်ချုပ်မှုတွေရဲ့အောက်မှာလူလက်ခွင့်တွေလဲပါခဲ့တဲ့အခြေအနေနဲ့ကြုံတွေ့နေကြတာ။အဲ့တော့စိတ်ခံစိတ်တွေကိုဆုံးသွားခဲ့ပြီးတော့အစ်ကိုဖောက်တဘူးတဲ့ကျိုးပန်းကြတာဖြစ်တဲ့အတွက်အမှန်တရားကိုရှာဖွေနေတူညီရဲ့သုံးဖြတ်ချက်တွေပေါ်မှာအလုံးပူပေါင်းဆောင်ရွက်ခဲ့ကြတာဖြစ်တယ
်။အဲ့ဒီကာလကရန်ကုန်တက္ကသိုလ်မှာသမိုင်းဘာသာရပ်နဲ့နောက်ဆုံးနှစ်ပညာသင်ယူနေတဲ့လူ့ဘောင်တေဒီမိုကရက်တစ်ပါတီပြည်တွင်းရဲ့တာဝန်ခံဖြစ်တဲ့ကိုစီဟာကလည်းအခုလိုပြောပါဗျ
79နှစ်မှာចောင်းသားတွေတော်များများလူလူပြက်လုံးခါးစည်းခံနေရတဲ့လူမှုဒုက္ခတွေအခြေအနေတွေရဲ့မိသားစုဘဝအခြေအနေတွေကိုသူတို့ကိုယ်တိုင်ကြုံတွေ့ကြတာအစိုးရကနေတရားမဝင်မှုဆက်ကူများအဖြစ်ကြီးညာချင်းခံရတဲ့အတွက်ဒီလိုအခြေအနေမျိုးကိုကျွန်တော်တို့ကြုံတွေ့ကြတာအဲ့ဒီအနေအထားကနေပြီးတော့မတ်လ23ရက်နေ့မှာကုတ်ဖုံးမော်ကိုယ်ဆုံးနိုင်ကြဆုံးရတဲ့အခြေအနေတွေရဆိုရင်ဒါစစ်တပ်ကြောရုပ်ပြုမဆလာအစိုးရရဲ့တပတ်တိုက်နှိမ်နှင်းဖြည့်ရှင်းတဲ့နည်းတွေကြောင့်မလာတောင်းသားလှုပ်ရှားမှုတွေပေါ်ပေါက်ခဲ့တယ်။အဲ့ဒီအခြေအနေရနေပြီးတော့လူလူလှုပ်ရှားမှုတွေစီကိုဦးတည်သွားတယ်ဆိုတော့ကျွန်တော်တို့ရှင်းရှင်းအတွေ့အကြုံရသိရှိခဲ့ရတယ
်။မဆလာတပါတီအာဏာရှင်စနစ်အောက်ကနေရုံထွက်မှုမှတ်တိုင်တိုင်ဖြစ်တဲ့မဆလာအရေးခင်25နှစ်ပြည့်ဖြစ်စူးစီးတင်ပြလိုက်တာပါခင်ဗျာ။